ဟင်္သာခဲမှာရေချင်းနှမြုပ်မှုတွေရှိတဲ့နေရာတွေမှာမဲစင်းကျင်ညာနောက်ဆုတ်ထားတယ်လို့သိရပါတယ်ဆရာ။ဗဲမြုပ်နယ်တွေမှာဘယ်နေရာလောက်နောက်ဆုတ်ထားတာလဲရှင်။ဟု
တ်ကဲ့။ဟင်္သာခဲမှာအလုံး6မြုပ်နယ်ရှိတယ်။6မြုပ်နယ်မှာ4မြုပ်နယ်ကရေချင်းနှမြုပ်လို့နောက်ဆုတ်ထားတာရှိတယ်။အဲ့ဒီ4မြုပ်နယ်ကဟင်္သာအင်္ဂကူဇလွန်ကြံကင်းအဲ့ဒါအဲ့ဒီမြုပ်နယ်၄ခုမှာရေချင်းနှမြုပ်တဲ့အုပ်စုစုစုပေါင်းဆိုရင်80နဲ့ရှိအုပ်စုတော့ရှိတယ်။အဲ့တော့မဲစင်းကျင်ညာတာကစက်တင်ဘာ14ရက်တို့ကစက်တင်ဘာ14ရက်ကိုကျင်းပနိုင်ဘူးကျင်းပနိုင်တော့သူတို့ကိုနောက်ဆုတ်တယ်ယူရီစီကလည်းပဲအဲ့နောက်ဆုတ်တာခွင့်ပြုတာခွင့်ပြုထားတော့အင်ကပူကလကုန်ရက်ပေါ့30ရက်ပေးထားတယ်နောက်တစ်ခါကျန်တဲ့သုံးမြို့နယ်ကအောက်တိုဘာ4ရက်နေ့တည်ပေးထားတယ်သူတို့မဲစင်းနေရအဲ့ဒီအချိန်ကြီးအောင်ရှိမယ်လို့ပြောတဲ့အထိပ်ပဲပေါ့ကျန်တဲ့မြို့နယ်တွေကတော့ကျန်တဲ့နှမြို့နယ်ကတော့စက်တင်ဘာ28နေ့ကြလို့ရှင်အဲ့မဲစင်းနေကျင်းပတာပြီးသွားတယ်အဲ့တော့ခုနကရေကြီးနှမြုပ်လို့နောက်ကိုရွှေ့လိုက်တဲ့မြို့နယ်တွေကမဲဆန္ဒရှင်တွေကသွားပြီးမဲစင်းကြည့်လို့နာမည်စင်းမပါတာနာမည်စင်းမှားနေတာမပါမဲ့လူပါနေတာဆိုလို့ရှိရင်ခုနကတော့တတ်မှတ်တဲ့ရက်ထီအောင်သူကလုတ်ပိုင်မရှိတာပေါ့
ဒီခိုင်မှာမဲပေးခွင့်ရှိသူဦးရေကဘယ်လောက်ရှိလဲရှင်ပြီးတော့ဒီနှစ်ပတ်ကြီးညာပြီးတဲ့စင်းနေရဆိုလို့ရှိရင်လူဦးရေဘယ်လောက်နှုံးလောက်ထိလာကြည့်ပြီးသွားပြီလဲရှင
်တခိုင်လုံးမဲစင်းမဲဆန္ဒရှင်စင်းက 73,992 ယောက်အခု14ရက်နေ့ကနေပြီးတော့26ရက်နေ့ထိဒီနေ့က28မနေ့အထိနောက်ဆုံးရထားတဲ့စင်းရည်ရဆိုရင်ကြည့်တဲ့လူက43,353ယောက်အဲ့တော့ကြည့်သွားတဲ့လူထဲမှာမဲစင်းမပါလို့တောင်းဆိုတာနောက်တစ်ခါမဲစင်းမှားနေလို့ပြန်ပြင်ပေးပါလို့ပြောတာနောက်မဲစင်းမှာမပါရမယ်လို့ပါနေလို့ပယ်ဖြစ်ပေးပါလို့ပြောတာအဲ့ဒီသုံးမျိုးတောင်းဆိုတဲ့လူက1566ယောက်နောက်မှားပြင်ခိုင်းတဲ့ပုဂ္ဂိုလ်ကမဲဆန္ဒရှင်က105ယောက်ပယ်ဖြစ်ပေးပါလို့ပြောတဲ့မဲဆန္ဒရှင်ကတရားနဲ့1008အလုံးပေါင်းလိုက်ရင်4,150ယောက
်4,000ကျော်လာကြည့်ပြီးရစင်းရင်းနေအရာဒီ4,000ကျော်လောက်မှားတယ်ဆိုတော့ဒီဟင်္သာခံမဲစင်းမှန်ကန်မှုအခြေအနေကဘယ်လိုရှိနေလဲရှင
်အဲ့တော့ကြည့်တဲ့လူနဲ့တွေ့ရင်တော့ဆရာခံလုံးလို့ရှိတယ်4,000ကို4,000ကျော်ကိုတို့ကပြင်ပြရမှာ
ဒီလိုမျိုးမဲစင်းမှိုင်းမှုတွေနဲ့ပတ်သက်ပြီးတော့ကော်မရှင်တွေကိုဘယ်လိုမျိုးပြင်ဆင်ဖို့ဆိုပြီးနောက်ဆုံးဆရာတို့အနေနဲ့ဒီညွှန်ကြားချက်ထုတ်ပြန်ထားလိုက်တယ်ရှင
်မဲစင်းရိုက်တဲ့ကလေးတွေကနိပညာအသိနဲ့ရိုက်တဲ့အခါကျတော့တို့ခက်ခဲအများကြီးဖြစ်တယ်အဲ့အဲ့ဒီမှာလဲမှားတယ်နောက်တခါထပ်ပြီးပြောချင်တာကပထမတစ်ကြိမ်မဲစင်းကျင်ညာတုန်းကအမှားတွေရှိတယ်ပြင်တယ်ဒုတိယတစ်ကြိမ်မဲစင်းကျင်ညာလိုက်တဲ့ခါကျတော့မဲဆန္ဒရှင်ကြီးစင်းထဲမှာအခိယာရှင်တဲ့တခါလည်းပြင်ပလိုက်ပြင်ပလိုက်တော့အဲ့ဒီမှာလည်းပဲအမှားယွင်းနေတော့အခက်ခဲတွေအများကြီးဖြစ်သွားတယ်အဲ့တော့ပြောချင်တာကတော့ဒီဘက်ကဒီပညာအရာလည်းပဲအခက်ခဲဖြစ်တယ်နောက်တခါမဲစင်းလုတဲ့အခါမှာလည်းပဲအမှားယွင်းလေးရှိတယ်ဒါမျိုးပထမအကြိမ်တုန်းကလည်းရှင်ရင်တော့အခုစင်းနေပြောလို့ရှင်တော့ဒီဒီကြိမ်ကအမှားတော့တော်တော်နည်းတယ်လို့ပြောရတယ်ဒါမျိုးစောစောတုန်းကကိုပြောလို့ပဲအချိန်ကဥပဒေအတိုင်းပဲကိုတို့ကမဲပေးပြန်ခွင့်ရှိတဲ့လူမဲပေးလို့ရအောင်နောက်ဆုံးဘလောက်ထီအောင်ရကြေးကော်မရှင်တွေကိုပြောထားတယ်သူရှင်အမားတွေကိုဖျက်လို့ရန်ဖျက်ပလိုက်လက်ရင်းနဲ့ရေးမှပဲပြီးတော့မယ်ဆိုလက်ရင်းနဲ့ရေးလိုက်ကွန်ပျူတာနဲ့စီမှပဲစီရင်လဲပြီးသေးတယ်ဆိုရင်ကွန်ပျူတာနဲ့စီလိုက်အဓိကအကြဆုံးကမဲပေးခွင့်ရှိတဲ့လူတိုင်းကမဲစင်းမှပါဖို့ကိုနီးကွန်နဲ့မှောင်ပြင်ပေးပါနော်ဤပညာကိုလည်းပဲသိပြီးတော့အားမကိုးပါနဲ့စင်းမှန်တော့လိုချင်တယ်အဲ့ဒါဆိုရှင်တော့ဘုနာမဲစင်းမှားပါတယ်မဲပေးခွင့်ရမှာမဟုတ်ပါဘူးဆိုတော့ဒီလိုအတန်ကြီးတဲ့တိတ်သွားမယ်လို့